ဟာမတ်စစ်သွေးကြွားတွေထိန်းချုပ်ထားတဲ့ဂါဇာဒေသမှာအကန့်အသတ်မရှိအပြစ်ခတ်ရဆဲထားဖို့အတွက်အစ္စရေးနဲ့ပါလက်စတိုင်းတို့သဘောတူခဲ့ပါတယ်။နှစ်ဖက်ကြားမှာရပ်ပေါင်း90လောက်ဒီလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသဘောတူညီမှုရခဲ့တာပါ။အင်္ဂါနေ့ဒေသစံတော်ချိန်9နာရီမှာအပြစ်ခတ်ရဆဲမှုစတင်အသက်ဝင်ခဲ့ပါတယ်။အခုလိုမျိုးအပြစ်ခတ်ရဆဲမှုကြောင့်ပါလက်စတိုင်းတို့ဂါဇာဒေသလမ်းတွေပေါ်ထွက်ပြီးတော့အောင်ပွဲခံခဲ့ကြပြီးတချို့ကတော့ပျော်ရွှင်တဲ့အထိတ်အမှတ်နဲ့တနက်တွေကိုမိုးပေါ်ထောင်ပစ်ခဲ့ကြပါတယ်။အီဂျစ်နိုင်ငံဂျာဝင်ညှိနှိုင်းပေးထားတဲ့သဘောတူညီချက်အရဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာတဲ့အကူအညီတွေနဲ့စောက်လုပ်ရေးပစ္စည်းတွေပေးနိုင်အောင်လို့အစ္စရေးတို့ရဲ့ပိတ်ဆို့မှုကိုရှော့ပေါ့ပေးမှဖြစ်ပြီးတော့ဂါဇာကမ်းလုံကငါဖက်နိုင်တဲ့ဇွန်ကိုတိုးပေးမှဖြစ်ပါတယ်။တခါပြစ်ခတ်ရဆဲရေးသဘောတူညီမှုရဖို့အတွက်အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးကဒီအငင်းပွားစရာကိစ္စတွေအတွက်တလအတွင်းမှာဆွေးနွေးကြဖို့ကိုလည်းသဘောတူခဲ့ကြတာပါ။ဟာမတ်စ်အဖွဲ့လက်နက်ဖြုတ်ဖို့ဒီအစ္စရေးတို့တောင်းဆိုနေတဲ့ကိစ္စနေရာတော်များများအထိအစ္စရေးတို့ရဲ့ပိတ်ဆို့ထားမှုတွေကိုအဆုံးသတ်ပေးဖို့နဲ့သင်္ဘောစိတ်တွေလေရင်ကွင်းတွေပြန်ဖွင့်ပေးဖို့ပါလက်စတိုင်းတို့တောင်းဆိုနေတဲ့ကိစ္စတွေကိုဆွေးနွေးကြရမှာဖြစ်ပါတယ်။အခုလိုမျိုးပြစ်ခတ်ရဆဲနိုင်တဲ့ပုံမှာအမေရိကန်ပြည်ထောင်စုကလည်းခိုင်ခိုင်မာမာထောက်ခံတယ်လို့ပြောကြားခဲ့ပါတယ်။ဇူလိုင်လ10ရက်နေ့ကစတင်ပြီးတော့အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အရသာအများစုဖြစ်တဲ့ပါလက်စတိုင်း2100ကျော်သေဆုံးခဲ့တယ်လို့အစ္စရေးဘက်ကလည်း69ယောက်သေဆုံးပြီးတော့9ယောက်ကလွဲလို့စစ်သားတွေဖြစ်ကြပါတယ်။